ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုထိုင်းအစိုးရကမြန်မာနိုင်ငံဘက်ကိုပြန်ပို့နေတာဆိုလို့ရှိရင်2021ခုနှစ်ဩဂုတ်လကတည်းကဆိုလို့ရှိရင်23,000ကျော်သွားပြီလို့သိရပါတယ်အဲ့ဒီပြန်ပို့တဲ့အထက်မှာမိမိစန္ဒအလျောက်ပြန်လိုသူတချို့လည်းပါဝင်ပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်ကနေပြန်ပို့ခံရတဲ့သူတွေကိုနိုင်ငံရေးနဲ့ပတ်သက်သလားဆိုစစ်ဆေးပြီးတော့မတင်ကြလို့ရှိရင်ဖမ်းဆီးတာတွေလည်းရှိနေကြတဲ့အတွက်ကြောင့်သတိထားကြဖို့မြန်မာအလုံသမားရေးလှုပ်ဆောင်နေသူတွေကသတိပေးထားပါတယ်အပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက်သတင်းတော့မအေးအေးမာကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
2021ခုနှစ်ဩဂုတ်လကစလို့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်တွေချစ်ကြည်တရားနှစ်ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေကိုထိုင်းအစိုးရကသတင်းတစ်ပတ်ကို3ရက်တရက်ကိုလူအယောက်200မြန်မာပြည်ဘက်ကိုပြန်ပို့နေပါတယ်။ပြန်ပို့ခံရသူအများစုကနိုင်ငံထဲတရားမဝင်ဝင်ရောက်မှုနဲ့ပြစ်ဒဏ်အမြန်ချခံရပြီးပြန်ပို့ခံရတာဖြစ်ပါတယ်။အဲ့ဒီလိုမျိုးမြန်မာနိုင်ငံဘက်ပြန်ပို့ခံရသူ6လအတွင်း23,000ကျော်ရှိပြီးတချို့ကတော့ထိုင်းနိုင်ငံဘက်မှာအခက်အခဲတွေတွေ့လို့ကိုယ်တိုင်ပြင်ကျင်ကြသူတွေလည်းဖြစ်ကြတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေတဲ့မြမပိသားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျ။
တပတ်ကိုတနင်္လာဗုဒ္ဓဆနေဆိုပြီးတော့တပတ်3ရက်အဲ့တော့တရက်ကိုလူနေရာဆိုတော့အိုက်တရက်လူနေရာမှာဘလို့လူမျိုးစားတွေအများဆုံးကုတလောပါလဲဆိုတော့တိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်တဲ့ခိုးဝင်တယ်ပေါ့ခိုးဝင်ကြတဲ့မြမတွေအများဆုံးပါပြီးတော့တိုင်းနိုင်ငံကနေပြီးတော့ပုံစံမျိုးစုံနဲ့အထက်ခဲတွေ့ပြီးတော့အကြက်တဲတွေ့ပြီးတော့ပြန်ကျင်ကြတဲ့ထိုင်းလောကအချုပ်မှာတန်းကန်ပြီးအချုပ်သားအနေနဲ့ပြန်လာပေါ့အဲ့တဲ့လူတွေပါတယ်ပြီးခဲ့တဲ့2021ဩဂုတ်လ10ရက်နေ့ကနေအခု2022ဇန်နဝါရီလ28ရက်နေ့အထိ23,859ယောက်နေရာပြောင်းခဲ့ကြတယ
်ထိုင်းနိုင်ငံဘက်ကအခုလိုပြန်ပို့သူတွေကိုမြန်မာနိုင်ငံမြောက်ပြည်မြို့ရောက်တဲ့အခါမှာနိုင်ငံရေးနဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးမတင်ငါသူတချို့ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်ဒါကြောင့်အန်ရဲကင်းဟောင်းကိုယ့်ရဲ့လက်ကင်ဖုံးထဲမှာထည့်သွင်းထားတဲ့ဖိုင်လေးအချက်လက်တွေရှိရင်ဖြတ်သွားဖို့ဦးမိုးကျိုးကသတိပေးပါတယ
်။ကိုယ်ဝင်ပြီးတော့ပြစ်ဒဏ်ဆီလိုပဲပြန်ပြန်။မိမိဟာမုံထဲမှာမိမိဘလောက်ပဲယုံကြည်ရှိရှိအတန်ဖိုင်လေးဓာတ်ပုံလေးသတင်းချက်လက်တွေဗီဒီယိုဖိုင်လေးလုံးဝထည့်မထားပါနဲ့။ရှင်းပြလိုက်ပါ။အန်နေဖြစ်နေတယ်လို့အထူးသတိပေးရစီ။ဒါတစ်ချက်။နံပါတ်2ကတော့ online ကနေပြီးတော့ကားစီစဉ်ပေးမယ်၊လင်းစီစဉ်ပေးမယ်၊ငွေချိုတင်လွှဲပါ၊ဘဏ်နဲ့ငွေချိုလွှဲပါဆိုတဲ့ပွဲစားတွေလုံးဝမယုံပါနဲ့။
ပြီးခဲ့တဲ့2021ခုနှစ်တနှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေပြောင်းလုံသမားအရေအတွက်6,000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစည်းရင်းပြုစုထားပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်အခု2022ခုနှစ်ဇန်နဝါရီလတတိယပတ်အထိနေဆက်တွေကနေဖမ်းမိတဲ့မြန်မာနိုင်ငံသားအရေအတွက်3,000ကျော်ရှိနေပြီလို့လည်းထိုင်းနေသားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်ရှင်